ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်၃လအကြာမှာမှပထမဆုံးကျင်းပတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူမှုဟောပြောပွဲကိုမှန်းထားသလောက်မလာကြတာဟာယောဂါကူးစက်မှုအန္တရာယ်ရှိနေတယ်လို့ဆန္ဒပြမှုတွေရှိနိုင်တယ်ဆိုတော့လူတွေမလာအောင်သတင်းတူတွေထုတ်လွှင့်တဲ့မီဒီယာတွေကြောင့်လို့သမ္မတမဲဆွယ်အဖွဲ့တာဝန်ခံတွေကအပြစ်တင်ကြပါတယ်အိုကလာဟိုမာပြည်နယ်ထူဆန်မြို့ကထိုင်ကုန်ပေါင်း19,000ဆန်တဲ့မိုးလုံလေးလုံး BOK စင်တာမှာကျင်းပတဲ့လူမှုဟောပြောပွဲအတွက်လူပေါင်းတသန်းလောက်တက်ရောက်ဖို့မှတ်ပုံတင်ထားတယ်လို့မဲဆွယ်အဖွဲ့ကပြီးခဲ့တဲ့သတင်းပတ်တုန်းကပြောပေမဲ့စနေနေ့ညကတော့ခမ်းမတဝက်ကျော်ကျော်ဇာလောက်ပဲလာရောက်ကြတာဖြစ်ပါတယ်။သမရကတော့သူ့ကိုထောက်ခံတဲ့ဟောပြောပွဲတက်ရောက်လာသူတွေကို2 နာရီနီးပါးကြာအောင်မိန့်ခွန်းပြောခဲ့တာဖြစ်ပြီးနိုဝင်ဘာရွေးကောက်ပွဲမှာသူ့အတိုက်ခံပြိုင်ဘက်ဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုဝေဖန်ခဲ့တယ်လို့အခုသတင်းပတ်တွေအတွင်းအမေရိကန်တလွှပေါ်ပေါက်နေတဲ့လက်ဝဲစွန်းဆန္ဒပြသူတွေကိုရောတရုတ်ကပါဝေဖန်ခဲ့တာပါအမေရိကန်နိုင်ငံမှာလူပေါင်း3,200နီးပါးသေဆုံးသွားပြီးနှစ်သက်သမှ2,000ကျော်အကူးဆက်ခံနေရတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါကူးဆက်ပြန့်နှံ့မှုကိုကွန်ဖလူးလို့လောင်ပြောင်ခေါ်ပေါ်ပြီးတရုတ်ကိုပြစ်တင်ခဲ့ပါတယ်